မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်း6နာရီလောက်မှာရန်ကုန်မြို့ကနေပဲခူးမြို့ကိုစတင်ထွက်ခွာခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစင်မှာအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးတင်ဦးလိုက်ပါခဲ့တယ်လို့တန်တမန်ဒီသတင်းတောက်တွေလည်းလိုက်ပါတော့ခဲ့ပါတယ်။အဲ့ဒီနောက်ပဲခူးတိုင်းအနောက်ချမ်းက NLD အဖွဲ့ဝင်တွေကထောက်ချမ်းကနေစောင့်ပြီးဒေါက်အောင်ဆန်းစုကြည်ရဲ့ခီးစင်မှာလိုက်ပါတော့ခဲ့ပါတယ်။ဒါကြောင့်ကားအစင်း40ကျော်လောက်ဒီခီးစင်မှာလိုက်ပါခဲ့တယ်လို့သိရပါတယ်။ဒေါက်ဆန်းစုကြည်ဟာပဲခူးမြို့ကိုမနေ့9နာရီခွဲလောက်မှာရောက်ရှိလာပါတယ်။ထောင်ထဲချီတဲ့ပဲခူးပြည်သူတွေကကြိုဆိုခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကိုပဲခူး NLD တာဝန်ရှိသူတွေအပြင်ပဲခူးတိုင်းအတွင်းကမြို့နယ်အသီးသီးကလာရောက်ခဲ့သူတွေလည်းကြိုဆိုကြပါတယ်။ပဲခူးတိုင်း NLD အဖွဲ့ဝင်ကိုဆန်းလင်းကြည်ကအခုလိုပြောပြပါတယ်
။ကျွန်တော်တို့ပဲခူး NLD တဲကြိုတယ်ဗျာ။ကျွန်တော်တို့တောင်ကူကလည်းကြိုတယ်ဗျာ။ရေတားရှိကလည်းကြိုတယ်ဗျာ။နောက်ဘောကလည်းကြိုတယ်ဗျာတနက်ပင်ကလည်းကြိုတယ်ဗျာကဝကလည်းကြိုတယ်ဗျာဟိုအနောက်ချမ်းစုတာယာဝတီတို့ကြီးကုန်းတို့နတ်တလင်းတို့ကလည်းလာတယ်ဗျာပေါကောင်းတို့ပြည်တို့လည်းလာတယ်ဗျာအနောက်ချမ်းအလူတွေဆိုအန်ဒီနဲ့သူကနေပြီးတော့
ဟုတ်ကဲ့
လမ်းကြောင်းကနေပြီးတော့သူတို့ပါလာခဲ့ကြလာပေါ့
ဒေါင်ဆန်းစုကြည်ဟာပုဂိုလ်ရှင်မော်တော်ဖရာကိုဥစွာဖူးမြော်ခဲ့ပါတယ်အဲ့ဒီနောက်ဓမ္မမန္တန်ဘုန်းကြီးကျောင်းမှာဆရာတော်ကိုဖူးမြော်ပြီးအလူဒါနပြုရည်စဲချခဲ့ပါတယ်ထောင်ထဲချီသူတွေကကျိုးဇူးခဲ့ကြတဲ့အကြောင်းပဲခူး NLD ဥက္ကဋ္ဌဦးမြလာကအခုလိုပြောပြပါတယ
်ပထမဆုံးခီးစင်မယ်လीရှင်မော်တော်ဖရာဘုံမှာလည်းကြက်ခဲနာပဲဟိုတောင်ဘက်မြို့ကဆင်းတဲ့ခါကျတော့လူတွေကကြက်ခဲနာပဲအဲဒီဘုန်းကြီးကျောင်းမှာလည်းကြက်ခဲနေတာပဲပြောနောက်ပဲခူးကိုပြန်ရောက်တဲ့ခါကျတော့ပဲခူးမှာဒီမှာဆိုလို့ရှိရင်ပထမတစ်တုပ်ဟောလိုက်တယ်ဗျာပဲခူးမှာဟောပြီးတဲ့ခါကျလူသူကမပြန်ဘူးဗျာမပြန်တဲ့ခါကျတော့ဒုတိယကြီးတခါထပ်ဟောရပြန်ဟောဗျာအမှနှစ်ကြိမ်တော့သူဟောရတယ်ဥတည်ဦးလည်းနှစ်ကြိမ်တော့ဟောရတယ်လူသူကတော့သိတဲ့အတိုင်းမအမေစုရောဗောအော်ရှိပြီးတော့လက်ကုတ်လောကတီးပြီးတော့ဟိုနေဖြစ်နေကြတာပဲဗျာအဲဒီတော့လူသူကလည်းတော်တော်ကြည်နပ်မှုရတယ်လို့ကျွန်တော်တို့တွေ့ရတယ်ဟိုအမောက်ပြောကအဖြစ်စီးရတော့လုံးဝမတွေ့ရပါဘူးအ
ဲ့ဒီနောက်ပဲခူးတနတ်ပင်ကိုဆက်သွားခဲ့ပါတယ်နေ့လယ်12နာရီလောက်မှာပဲခူးကိုပြန်ရောက်ခဲ့ပြီးနေ့လယ်စာစားခဲ့ပါတယ်အဲ့ဒီနောက် NLD ရုံးဆိုင်ရာဥက္ကဋ္ဌဦးမြလနေအိမ်မှာရမိရဖတွေနဲ့တွေ့ဆုံစကားပြောခဲ့တယ်လို့ပဲခူးရှင်တွေများတွင်ရတယ်လဲစကားပြောဆိုခဲ့ပါတယ်။အဲ့ဒီနောက်ထောင်ထဲချီတဲ့လူလူကြီးကိုဒေါက်ဆန်းစုကြည်ကစကားပြောခဲ့ပါတယ်။ဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့အထက်ကအဓိကအချက်ကိုဦးမြလကအခုလိုပြန်ပြောပြပါတယ်
။ဘယ်ချက်ကအဓိကကြလဲဆိုလို့ရှိရင်လူမှားတဲ့စိတ်ဓာတ်ရေးရာအရာသိအရေးကြီးတယ်တဲ့။အဲ့ဒီစိတ်ဓာတ်ရေးရာရဒီနေ့မှမှထားပြီးတော့လုပ်ကြကြပါပေါ့ဒီဒီမိုကရေစီလမ်းကြောင်းရင်းကလူစုပါမှအလုပ်ဖြစ်မှာတဲ့လူစုမပါလို့ရှိရင်ဘလို့မှမရဘူးတဲ့ဒီလိုတရားပွဲလာနှထောက်ပြီးတော့ပြန်သွားရုံမြလည်းဘာမှမဖြစ်ဘူးတဲ့အဲဒီတော့ဘနည်းဖြစ်ပါတဲ့အားလုံးပါဝင်ဆောင်ရွက်ကြပါစုပြီးတော့သူကတော့အဲ့ဒါပဲပြောသွားတာနောက်တစ်ခုကဥအောင်ကြီးနဲ့ပတ်သက်လို့တဲ့လူစုကသိရင်နေကြလိမ့်မယ်တဲ့အဲ့ဒါတော့တဲ့ကျမတို့ထိုက်တင်တယ်လို့အကြောင်းထူးလို့ရှိရင်ပြည်သူလူထုကိုကျမတို့အသိပေးပါပါလေအဲ့လိုပြောတယ်ဗျ။
အဲ့ဒီနောက်ဒေါက်ဆန်းစုကြည်ဟာပဲခူးအနောက်ရွှေနသာဖုံးတော်ကြီးကျောင်းမှာခိုးလုံနေတဲ့ရေဘေးဒုက္ခသည်တွေကိုတွေ့ဆုံပြီးဆန်အိတ်20လူခဲ့ပါတယ်။အဲ့ဒီနောက်ရေဘေးအတွက်လူဒန်းခဲ့တာတွေကိုတော့ပဲခူး NLD လူငယ်တွေကနေ့လယ်ပိုင်းမှာဆက်လက်ဝင်ငှခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဟာရွှေဘော်တော်ဖျားပူပြီးမနေ့9နာရီလောက်မှာတနတ်ပင်မြို့ကိုထွက်ခွာသွားခဲ့တာဖြစ်ပါတယ်။23နှစ်အတွင်းပထမအဆုံးအကျင့်ရောက်ရှိခဲ့တာလို့သိရပါတယ်။တနတ်ပင်မြို့နယ်မှာအောင်ဆန်းဂျာမွန်စပါကန်းကိုစတင်ဖွင့်လှစ်ပေးခဲ့တယ်လို့သိရပါတယ်။တနတ်ပင်ဥက္ကဋ္ဌဦးစိုးဝင်းကအခုလိုပြောပြပါတယ်
။အောင်ဆန်းဂျာမွန်စပါကန်းနဲ့အင်္ဂလိပ်စာအထူးပြုပညာဒါနသင်တန်းဖွင့်ပွဲတနတ်ပင်ကိုပဲခူးရောနှစ်ခုလုံးလုပ်တာ။တနတ်ပင်ကိုအရင်ဖွင့်လာပါ။တနတ်ပင်မှာကဆယ်နာရီမှာဖွင့်ပွဲအခမ်းအနားအစီအစဉ်စတယ်။ပထမဆုံးဗဘာဦးကျင်ဦးကလူလူကိုနှုတ်ဆက်စကားပြောတယ်။ဒေါက်ဆန်းစုကြည်ကနေပြီးတော့လူလူကြီးကိုနှုတ်ခွန်းဆက်စကားပြောတယ်။ဒေါက်ဆန်းစုကြည်ပြောတဲ့အချက်တွေထဲမှာတော့ तू ကဘောလုံးပွဲဥပမာလေးလဲ तू ကပေးပြီးတော့ပြောတယ်ဗျ။အဲနောက်ဆုံးမနစ်ပိုင်းအထိအကျိန်နဲ့ရှင်ပြိုင်ပြီးတော့ကန်သွားတဲ့အသင်းကိုအကျိန်ဆုံးပဲတဲ့ဥပမာပေးပြီးပြောတယ်။နောက်တစ်ခုက तू ကအဲဒါလူငယ်တွေအများစုကတစ်ဖက်နိုင်ငံတွေမှာသွားပြီးတော့အလွတ်လုံနေတဲ့ကိစ္စကိုပြောတယ်ဒါဟာကျွန်တော်တို့ရှိမှာမပြည့်စုံလို့မလုံလောက်လို့ကျွန်တော်တို့ရှိမှာအလုတ်ကန်ခွင့်ရည်နေလို့ပေါ့ဗျာ
စာဖတ်ခန်းရဲ့အမိကိုအောက်ဆန်းဂျာမွန်လို့ပေးတာဟာကချင်တိုင်းရင်းသားတွေကိုညီရင်းအကိုလိုဂုံပြူတဲ့အနေနဲ့ဖြစ်တယ်လို့ဦးစိုးဝင်းကရှင်းလင်းခဲ့ပါတယ်အ
เออโม่เรื่อยเดียวดูข้าวยองนี่เดียวจ้าก้าท่านเนี่ยชีเดียวปีดูเลยฮะตอนสามสิบจีก็จูจูเกล้าพี่เดียวจ้าอุศวงก้าคุลุปเปียบาร์เรนนั่นเป็นมาเลยฮัลโหลเด็กเอ๋กูโอ้ยเจ้าเจ้าเพียร์ยาดีละท่านมองมีอะไรไหมโม่เรื่อยเดียวเลยจีนี่เดียวข้าจ้าเราดูดูเดียวดูข้าวยองนี่เดียวข้าจ้าเราหน้าไหนบ้างมั้งล่ะแต่เราเนี่ยสู้ยังเนี่ยจ้าดูข้าดูข้าดีจ้าเรียนละทำไมเจ้าเราจะได้เนี่ยชาดีเลยจ้าดูดูอะไรเจ้าเราเทนเนี่ยง
ဒေါ်ဆန်းစုကြည်ကိုတွေးဖို့ပြည်သူတွေဟာကျေးလက်တော်ရအကနေအစလှေးနဲ့လှဲနဲ့လာရောက်ကြတယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည်ဟာတနက်ပင်ကနေတဆင့်ပဲခူးကိုပြောင်းဝင်ခဲ့ပြီးနောက်နေ့လယ်3နာရီခွဲလောက်မှာရန်ကုန်ကိုပြန်လည်ထွက်ခွာသွားခဲ့ကြောင်းသိရပါတယ်ခင်ဗျာ။